Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတော်ရှင်များရှင် VO မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ13ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
ကျမကတော့ဆင်းရဲမှာပါရှင်။ American Guantanamo အကျဉ်းစခန်းမှာထိန်းသိမ်းခံထားရတဲ့ရေမန်လူမျိုး6ယောက်အိုမန်နိုင်ငံစီကိုဒီကနေ့ရောက်ရှိသွားပါပြီ။တခါ American ဝန်ထမ်းရေးရာ OPM ဌာနရဲ့ Internet ကွန်ရက်ထဲကိုနောက်ထပ်ထိုးဖောက်တိုက်ခိုက်ခံခဲ့ရပုံရပါတယ်။ဒီလူမျိုးသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင
်။ဒီကနေ့ထူးခြားတဲ့သတင်းတွေကတော့ကိုကန်လန်းနဲ့ကင်တက်ဖွဲ့တွေကနေမြမအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲကိုတစ်ဖက်သက်အပြစ်ရလိုက်ပြီးလို့ကြေညာပြီးချိန်မှာပဲကိုကန်စကန်ကိုမြမအစိုးရဘက်ကနှစ်ရက်ဆက်တိုက်လနဲ့ကြီးတွေနဲ့ပါတိုက်ခိုက်နေပါတယ်လို့ကိုကန်ဘက်ကပြောပါတယ်
။ဘောမတော်မော်တော်ဖက်ကနေပြီးတော့မှထိုးစစ်ဆင်ပါတယ်။လနဲ့ကြီးနဲ့ပြစ်တယ်။ပြီးတော့ဒီမြေပြင်ကြီးတက်လည်းထိုးပါတယ်ခင်ဗျ။ဒီနေ့လည်းဇွန်လ၎င်းပါလို့ခင်ဗျ
။ကိုကန်တက်ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းပါရှင်။ဒီနောက်ပိုင်းမှာတော့အရှိတောင်အာရှကျွန်းဆွယ်အားကစားပွဲမှာမြန်မာအပေါ်လုံးအပွဲအသင်းတင်းကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဒီလိုတင်းဆောင်ပါတွေမတိုင်ခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်တင်းတွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြမှာပါ။
American Guantanamo အကျဉ်းစခန်းမှာထိန်းသိမ်းခံထားရတဲ့ရေမန်လူမျိုး6ယောက်ဟာသူတို့အခြေချနေထိုင်ဖို့လက်ခံသဘောတူထားတဲ့အိုမန်နိုင်ငံစီကိုဒီကနေ့ရောက်ရှိသွားပါပြီ။အိုမန်အစိုးရရဲ့လူသားချင်းစာနာမှုနဲ့ Guantanamo ပင်လယ်အော်ထဲမှာရှိတဲ့အကျဉ်းစခန်းကိုပိတ်နိုင်ဖို့ American ရဲ့အားထုတ်မှုအပေါ်မှာလိုလိုလားလားကူညီမှုတွေအတွက်ကို Evidence ကျေးဇူးတင်တယ်လို့ American ကာကွယ်ရေးဌာနကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။နှစ်တော်ကြာကြာတည်းကဒီလူ6ယောက်ကိုပြန်လွှတ်ပေးဖို့ဖြစ်ပေမဲ့ရေမန်နိုင်ငံမှာတည်ငြိမ်မှုမရှိတဲ့အတွက်ပြန်မလွတ်နိုင်ခဲ့တာဖြစ်ပါတယ်။နှစ်ရှည်ထိန်းသိမ်းခံထားရတဲ့ရေမန်အကျဉ်းသား6ယောက်ကိုပြန်လွတ်ပေးလိုက်တဲ့နောက် American Guantanamo အကျဉ်းစခန်းမှာထိန်းသိမ်းခံထားရသူ116ယောက်ပဲကျန်မာတော့တယ်။အကျဉ်းစခန်းထဲမှာတော်တော်များများကိုဆွဲချက်မတင်ပဲနှစ်ရှည်လားများဖမ်းဆီးထားတဲ့အပေါ်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကို American ခံခဲ့ရပါတယ်။သမ္မတဘရက်အိုဘားမားသမ္မတစားဖြစ်လာချိန်မှာ Guantanamo အကျဉ်းစခန်းကိုပိတ်မယ်လို့ကတိပြုခဲ့ပေမဲ့သမ္မတရဲ့ရည်ရွယ်ချက်ကိုလွှတ်တော်အမတ်တွေနဲ့ပန်နဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပိတ်ဆို့ခဲ့ပါတယ်။ Guantanamo ကအကျဉ်းသားတွေကို American ပြည်မှကြီးစီလွှဲပြောင်းမှုကိုလွှတ်တော်ကတားမြစ်ထားတဲ့အတွက်သူတို့ကိုတတိယနိုင်ငံတွေမှာအခြေချဖို့အစိုးရတာဝန်ရှိသူတွေကလက်ခံနိုင်မဲ့နိုင်ငံတွေနဲ့ညှိနှိုင်းခဲ့ကြရပါတယ်။
အမေရိကန်ပြည်ထောင်စု Texas ပြည်နယ်မြို့တော် Dallas ရဲဌာနချုပ်ရုံးရှိမှာအခုမနေ့အစောပိုင်းပြစ်ခတ်မှုတွေဖြစ်ပြီးအခုအချိန်ထိမြို့ရင်းတစ်ဝိုက်အနီးအနားမှာတင်းမာမှုတွေရှိနေဆဲဖြစ်ပါတယ်။ရဲဌာနချုပ်ရုံးရှိမှာပေါက်ကွဲစီတဲ့ပစ္စည်းတွေ့ခဲ့တယ်လို့ရဲဌာနချုပ်အနီးမှာပဲ Van Gaard တစည်းပေါ်ကနေတနက်သမားနဲ့ရဲလုံုံရေးတပ်ဖွဲ့တွေပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီနောက်ပြစ်ခတ်သူတွေအဲ့ဒီ Van Gaard နဲ့ထွက်ပြေးပြီးDallas မြို့အခြားတနေရာမှာတော့လူညုံရေးတပ်ဖွဲ့ရဲ့ပိတ်ဆို့ခြင်းခံရပါတယ်။အခုအတန်းထွင်နေတဲ့အချိန်မှာတော့အဲ့ဒီ Van Gaard ပေါ်ကတနက်သမားနဲ့ရဲတပ်ဖွဲ့တို့ကြားတယ်လီဖုန်းကတစ်ဆင့်ညှိနှိုင်းစကားပြောနေကြတယ်လို့သာသိရပြီးအသေးစိတ်ကိုတော့မသိရသေးပါဘူး။ရဲဌာနချုပ်ရှေ့မှာတွေ့တဲ့ထောင်ပေါင်းနှလုံးကိုတော့စနက်တန်ဖြုတ်ပြီးဘေးကင်းစွာဖယ်ရှားပြီးပြီလို့တော့သိရပါတယ်။ပြစ်ခတ်မှုအတွင်းမှာရဲဘက်ကအထူးခိုက်မရှိဘူးလို့သိရပါတယ်။ဘာကြောင့်အခုလိုတိုက်ခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုမသိရသေးပဲစုံစမ်းနေသေးပဲဖြစ်တယ်လို့ Dallas ရေးတပ်ဖွဲ့အကြီးအကဲ David Brown ကသတင်းတောက်တီကိုပြောပါရယ်အမေရိကန်စံတော်ချိန်တောက်ကြနေညစနေနေ့အကူညတကောင်ရံအချိန်မှာဖြစ်တဲ့ပြစ်ခတ်မှုမှာသဏ္ဍာန်သမား၄ဦးရှိမယ်လို့မျက်မြင်သက်သေတွေကခန့်မှန်းထားပါရယ်ရဲဌာနကနားမှာအမဲရောင်အိတ်၄လုံးကိုတွေ့ရပြီးအဲ့ဒီတဲကပေါက်ကွဲရေးပစ္စည်းတွေကိုတွေ့ခဲ့ရတာဖြစ်ပါတယ်အိတ်၄လုံးတဲကတစ်လုံးကတော့ဆက်ရုပ်နဲ့စနက်တန်ဖြုတ်ဖို့လုံးစင်မှာပေါက်ကွဲသွားတယ်လို့ရဲကပြောပါတယ်ရဲဌာနချုပ်အနီးရဲထရက်ကားတစ်စင်းပေါ်မှာလဲမတင်ကားစရာထုတ်တွေ့ရတယ်လို့ဆိုသလိုမြို့တွင်းကအခြားရဲဌာနတစ်ခုအနီးအမှိုက်ပေါ်မှာလဲမတင်ကားပွဲရအထုတ်တွေ့ရတယ်လို့ရဲကပြောပါတယ်အနီးနားကဒေသခံတွေကတော့အာနာဘယ်နေကလုံုံရေးအတွက်ဘေးကင်ရာကိုရွှေ့ပေးနေပါတယ
်အမေရိကန်အစိုးရရဲ့ဝန်ထမ်းရေးရာဌာန OPM ရဲ့အင်တာနက်ကွန်ရက်ထဲကိုနောက်ထပ်ထိုးဖောက်တိုက်ခိုက်ခံခဲ့ရပုံရပါတယ်အခုဒုတိယတစ်ခေါက်ထိုးဖောက်ခိုးခံရမှုထဲမှာ CIA ထောက်ခံရေးနဲ့ NSA အမျိုးသားလုံခြုံရေးဌာနတွေအတွက်အပါအဝင်အစိုးရဌာနတော်တော်များများအတွက်ထောက်ခံရေးနဲ့စစ်ဝင်တန်းတွေကသူတို့နောက်ကျောင်းရှင်းမချင်းစစ်ဆေးဖို့ပေးထားရတဲ့တိတ်ကိုအရေးကြီးတဲ့ကိုရေးကိုယ်တော်အချက်အလက်တွေကို hacker တွေရယူနိုင်ခဲ့ပုံရတယ်လို့အမည်မဖော်လိုတဲ့ American တာဝန်ရှိသူတွေကပြောပါတယ်ထောက်လန်းရင်းနဲ့စစ်ဖက်ဝန်ထမ်းတွေရဲ့နောက်ကျောင်းရှင်းမချင်းစစ်ဆေးဖို့အတွက်စိတ်ကြမ်းမာရေးမူရည်ဆေးနဲ့အရက်သုံးဆွဲတောက်သုံးမှုအရင်ကအဖမ်းခံခဲ့ရဘူးသလားနဲ့ဒေဝါလီခံရဘူးသလားစတဲ့တိတ်ကိုအတွင်းကြတဲ့ကိုရေးအချက်လက်တွေကိုပါပေးရတာဖြစ်ပါတယ်။ဒ ဒါအပြင်ဆက်သွယ်နိုင်မဲ့လိပ်စာတွေမိသားစုဝင်တွေရဲ့အချက်အလက်တွေကိုလည်းပေးရတာမို့ဒီအချက်တွေကိုရသွားခဲ့ရင်အမေရိကန်ထောက်လန်းရေးတွေရဲ့ဒီနိုင်ငံသားသားဆွေမျိုးတွေအချက်ခံရနိုင်တဲ့အန္တရာယ်လည်းရှိပါတယ်ပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့ဒီဝန်ထမ်းရေးရာ OPM ဌာနကိုပထမတစ်ခေါက်တိုက်ခိုက်ခံရမှုမှာတော့အမေရိကန်အစိုးရဝန်ထမ်းသန်းနဲ့ချီရဲ့လျှော့ဝှက်ထားရမယ့်ကိုယ်ရေးအချက်တွေကိုဟက်ကာတွေရယူနိုင်ခဲ့ပုံရပါတယ်။ဒီဇင်ဘာလမှာဖြစ်ခဲ့တဲ့ခိုးယူခံရမှုမှာလက်ရှိနဲ့ဒီဝန်ထမ်းဟောင်း၄သန်းလောက်ရဲ့ကိုယ်ရေးအချက်လက်တွေပါသွားနိုင်တယ်လို့ OPM ကကြေညာခဲ့ပါတယ်။အမေရိကန်အစိုးရဝန်ထမ်းသမဂ္ဂကတော့အစိုးရဝန်ထမ်းအားလုံးရဲ့အချက်အလက်တွေကိုအွန်လိုင်းသက်ခိုးဟက်ကာတွေရယူထားတယ်လို့ကြာတာရင်းတွေကပြောကြားခဲ့ပါတယ်။အရေးကြီးတဲ့အချက်အလက်တွေကိုကာကွယ်ထားပေးလိမ့်မယ်လို့ဝန်ထမ်းတွေယုံကြည်ထားပေမဲ့ OPM ဝန်ထမ်းရေးရာဌာနဘက်ကအစွန်းစုံဆုံးပြက်ကွက်ခဲ့တာလို့တမကကဆိုပါတယ်ပထမတစ်ခေါက်စိုက်ဘာတိုက်ခိုက်ခံရမှုကိုစုံစမ်းရင်းနဲ့ဒီဒုတိယတစ်ခေါက်ထိုးဖောက်တိုက်ခိုက်ခံရတယ်ဆိုတာကိုသိခဲ့ကြတာဖြစ်ပါတယ် online ပေါ်ကတိုက်ခိုက်မှုနှစ်ခုလုံးဟာတရုတ်နဲ့ဆက်နွယ်နေတဲ့ online သက်ခိုး hacker ရဲ့လက်ချက်ဖြစ်တယ်လို့ယုံကြည်ရပါတယ်တရုတ်အစိုးရကတော့ဒီဆွဆွဲမှုဟာတာဝန်မဲ့ဆွဆွဲမှုဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ရှင်
ကမ္ဘာကုန်သွယ်ရေးသဘောတူညီချက်တွေကြောင့်တက်ရောက်မှုရှိမဲ့အမေရိကန်လုပ်သားတွေကိုအကာအကွယ်ပေးမဲ့ဥပဒေကြမ်းကိုအောက်လွှတ်တော်ကအတည်ပြုမပေးဘူးဆိုရင်လုပ်သားတသိန်းလောက်နဲ့သူတို့ရဲ့အတိုင်းဝိုင်းပေါ်တိုက်ရိုက်ထိခိုက်မှုရှိနိုင်လိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးသဘောတူညီချက်တွေကြောင့်အလွတ်လပ်မဲ့ဖြစ်ကုန်မဲ့အမေရိကန်လုပ်သားတွေကိုထောက်ပံ့ကူညီမဲ့ကုန်သွယ်ရေးသဘောတူညီချက်အပိုင်းကိုအောက်လွှတ်တော်ကတောက်ကြနေကပယ်ချခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုစာချုပ်တွေပေါ်ထောက်ခံမှုရဖို့သမ္မတကိုယ်တိုင် Capital Hill လွှတ်တော်အဆောက်အုံကိုတွားရောက်ခဲ့ပေမဲ့လွှတ်တော်အမတ်တွေကိုအဲ့ဒီသဘောတူညီချက်အပိုက်ကိုကန့်ကွက်မဲ့302မဲထောက်ခံမဲ့126မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်တောင်ကိုရီးယားနိုင်ငံမှာအရှိအလယ်ပိုင်းအသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်မြန်ယောဂါဖြစ်ပွားမှုဟာကျေပြန့်ရှုပ်ထွေးပြီးတော့နောက်ထပ် virus ပိုးကူးစက်သူတွေရှိလာမှာကိုမျှော်လင့်ထားတဲ့လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြွမ်းကျင်သူတစ်ဖွဲ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့ mask virus ဟာလူလူကြားမှာပြန့်နှံ့ကူးစက်နေတဲ့အဆင့်တော်မဟုတ်သေးဘူးလို့ WHO နဲ့တောင်ကိုရီးယားကျန်းမာရေးဆိုင်ရာအာဏာပိုင်တွေကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တောင်ကိုရီးယားက mask ကူးစက်မှုတွေဟာဆေးရုံတွေမှာတခါလူနာအချင်းချင်းကြားမှာလူနာလာကြည့်သူတွေနဲ့လူနာကိုပြုစုစောင့်ရှောက်တဲ့ကျန်းမာရေးဝန်ထမ်းတွေကြားမှာသာဖြစ်နေတာပါပထမဆုံးကူးစက်တယ်လို့သိခဲ့တဲ့မေလ20ရက်နေ့ကစလို့ mask virus ပိုးကူးစက်နေသူလို့အတည်ပြုနိုင်သူဟာ138ယောက်ရှိနေပြီးတော့14ယောက်သေဆုံးခဲ့ပါတယ်သေဆုံးသူတွေထဲမှာလူနာတွေကိုပို့ဆောင်ပေးတဲ့လူနာတင်ရင်ပေါင်းတယောက်ပါဝင်ပါတယ်virus ပိုးကူးနေသူတွေနဲ့ထိတွေ့ဆက်ဆံမိတယ်လို့ခန့်မှန်းရတဲ့ဒီထောင်ထဲချီကိုလည်းတိကျခွဲထားခဲ့ရပြီးတော့ယောဂါကူးစက်ပြန့်ပွားမှုကိုစိုးရိမ်နေတဲ့အတွက်ကျောင်းပေါင်းထောင်ပေါင်းများစွာကိုလည်းပိတ်ထားခဲ့ရပါတယ်။ mask ကူးစက်မြန်ယောဂါကြောင့်သေဆုံးခဲ့သူ14ယောက်လုံးဟာအရင်တည်းကတခြားယောဂါတွေရှိထားကြသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့စနေနေ့မှာပြောကြားပါတယ်။ mask virus ပိုးကူးစက်ခံရမှုကိုစိုးရိမ်လို့တိကျခွဲထားခဲ့သူတွေကဒီတောက်ကြနေအထိပြန်လွတ်ပေးခဲ့သူဟာလည်း1249ယောက်ရှိတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောခဲ့တဲ့အတွက်ယောဂါကူးစက်ပြန့်နှံ့မှုနှေးသွားပြီဆိုတဲ့မျှော်လင့်ချက်တွေတော့ဖြစ်ပေါ်စီခဲ့ပါတယ်
။အာဖဂန်လူညုံရေးတပ်စခန်းအတော်များများကိုတာလီဘန်စစ်သွေးကြွတွေညဘက်ဝင်ရောက်တိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်19ဦးထက်မနည်းသေဆုံးသွားတယ်လို့အာဖဂန်စတန်တောင်ပိုင်းအာဏာပိုင်တွေကပြောပါတယ်။မတိမငြိမ်ဖြစ်နေတဲ့ဟဲလ်မန်ပြည်နယ်ကမူဆာကွာတာခရိုင်မှာဒီလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အပြန်အလှန်တိုက်ခိုက်မှုတွေဟာတောက်ကြနေကနေစနေနေ့ကူးတဲ့အချိန်ထိနိုင်ပေါင်းအတော်ကြာဖြစ်ပွားခဲ့တယ်လို့ဒေသလူညုံရေးအရာရှိဟိုထက်ကပြောပါတယ်။တာလီဘန်ဒီဘက်ကတော့တာလီဘန်ဒီဘက်မှာအနည်းဆုံး10ယောက်သေဆုံးသွားတယ်လို့ရဲဝန်ထမ်းအတော်များများကိုတာလီဘန်တွေခေါ်သွားတယ်လို့ဒေသကံသတင်းဌာနတွေကဖော်ပြပါတယ်ဒီတိုက်ခိုက်မှုကိုသူတို့လုပ်တာပါလို့တာလီဘန်ပြောခွင့်ရသူတဦးကကြေညာခဲ့ပြီးတမ်မှုတဦးအပါအဝင်အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်25ဦးကိုတာလီဘန်ဘက်ကပစ်တက်ခဲ့တယ်လို့ဆိုပါတယ
်အီဂျစ်နယ်စပ်နဲ့ဂါဇာကမ်းမြောင်ဒေသကြားကရာဖာနယ်စပ်ဂိတ်ကိုအီဂျစ်ဘက်က3လအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒီကနေ့ဖွင့်လှစ်ပေးခဲ့ပါတယ် တစ်ဖက်မှာပါလက်စတိုင်းတို့ထိန်းချုပ်ထားတဲ့ Rafah Gate ကို၃ရက်ကြာဖွင့်ထားမှာဖြစ်တာမို့ဂါဇာကမ်းမြောင်ဒေသမှာနေကြတဲ့ပါလက်စတိုင်းလူမျိုးတွေအနေနဲ့အီဂျစ်နိုင်ငံဘက်ကိုအဝင်ထွက်လုပ်နိုင်ကြမှာဖြစ်ပါတယ်။ Rafah Nezah Gate ကိုအချိန်ကြာကြာဖွင့်နိုင်ဖို့နဲ့ပုံမှန်ပြန်လည်ဖွင့်လှစ်နိုင်ဖို့လုံခြုံရေးအခြေအနေကောင်းမယ်လို့သူအနေနဲ့မျှော်လင့်တဲ့အကြောင်းအရှိအလေပိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးကပြီးခဲ့တဲ့သတင်းပတ်စောပိုင်းလုံးကပြောကြားခဲ့ပါတယ်။အီဂျစ်မှာဒီအစ္စလာမ်ဝါဒီသမရမိုဟာမက်မော်စီကိုစစ်တပ်ကဖျောက်ချခဲ့တဲ့2013ခုနှစ်ကတည်းက Rafah Nezah Gate ကိုအီဂျစ်ဘက်ကပိတ်ထားခဲ့တာပါ။အီဂျစ်ထဲမှာပိတ်မိနေတဲ့ပါလက်စတိုင်းတွေနေရပ်ပြန်နိုင်ဖို့ပြီးခဲ့တဲ့လတုန်းကမှ Nezah Gate ကိုအီဂျစ်ကခေတ္တပြန်ဖွင့်ပေးခဲ့ပါတယ်။ Rafah Nezah Gate ဟာအစ္စရေးကိုထိန်းချုပ်ထားတာမဟုတ်တဲ့တခုတည်းသောဂါဇာကနေအီဂျစ်ကိုသွားတဲ့ Nezah Gate ဖြစ်ပါတယ်ရှင
်။စနေနေ့ညနေပိုင်းထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုတင်ပြသွားမှာပါ။အခုပထမဦးဆုံးကိုကံဘက်ကသတင်းကိုနားဆင်ရမှာပါ။ကိုကံလန်နိုင်ကရင်တိုက်ဖွဲ့ကမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲကိုတစ်ဖက်သက်အပြစ်ရပါတယ်လို့ကြီးညာလိုက်တဲ့ချိန်မှာပဲကိုကံစခန်းကိုမြန်မာအစိုးရတပ်ဘက်ကနှစ်ရက်ဆက်တိုက်မြေပြင်တပ်တွေရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်နေရလို့ကိုကံဘက်ကပြောပါတယ်။MNDAA တဖက်သက်အပြစ်ရက်လိုက်ပြီလို့ကြေညာလိုက်တဲ့အပေါ်အိန္ဒိချင်းတရုတ်နိုင်ငံကကြိုဆိုလိုက်ပြီးပြိပခအဆုံးသက်ဖို့နှစ်ဖက်တွေးဆုံစကားပြောကြပါလို့တိုက်တွန်းနေချိန်မှာပဲအခုလိုတိုက်ပွဲတွေပြန်ဖြစ်နေရပါကိုကန်စစ်ရေးအခြေအနေနဲ့ပတ်သက်လို့နောက်ဆုံးရသတင်းတွေကိုမဆုမုံကစူးစီးတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ပါပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့လေးလကျော်ကိုကန့်တက်နဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မှာတော့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်လက်နက်ကိုင်တပ်ဖက်ကဇွန်လ10ရက်နေ့ည12နာရီကနေစလို့တစ်ဖက်သက်10ရက်စဲကြောင်းကြေညာချက်ထုတ်ခဲ့တာပါကိုကန့်တပ်ဖက်ကတစ်ဖက်သက်10ရက်စဲခဲ့ပြီးတဲ့ရပိုင်းအတွင်းမှာပဲကိုကန့်ဒေသလောက်ကိုင်းဘက်မှာအစိုးရတပ်ဖက်ကမြေပြင်တပ်နဲ့လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်နေလို့နှစ်ရက်ဇက်တိုက်တိုက်ပွဲတွေပြန်နေပါတယ်လို့ကိုကန့်တက်ရဲ့ပြောခွင့်ရဦးထွန်းမြလင်းက VOA မြန်မာပိုင်းကိုပြောပါတယ
်ပမတော်မော်ရဖက်နေပြီးတော့မှသိုးစစ်စင်ပါတယ်လက်နဲ့ကြီးနေဖြစ်တယ်ပြီးတော့ဒီမြေပြင်ကြီးတက်လဲထိုးပါတယ်ခင်ဗျဒီနေ့လဲဇွန်လ၎င်းပါလို့ခင်ဗျနေဆက်မန်တိုင်းမတ်တိုင်းဝါဝါဝါရဲ့မြောက်ဖက်မှာပါလောက်ကန်မြို့နယ်ထဲမှာပါမနေ့တော့တော့ငချိန်တို့ဒီကြီးတက်နဲ့ထိုးပါတယ်သိုးစစ်စင်ပါတယ်ဒီနေ့လည်းကျွန်တော်သိတော့တော့ခုပြီဖြစ်နေတော့မယ်လို့ကျွန်တော်သိရတယ်ကျွန်တော်ဒီတစ်ဖက်တအစ်စ်ခရရဲ့ဈေးတာကြီးညာပြီးတော့နောက်ပိုင်းတို့ကနေစပြီးတော့ပြစ်တာပါရှင်းပါတယ်တို့ကကျွန်တော်ရဲ့ကြီးညာချက်ကိုစစ်ရင်းနဲ့တုံ့ပြန်တာဖြစ်ပါတယ
်တရုတ်မြန်မာနယ်စပ်အနီးကိုကန့်ဒေသတွေဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်နဲ့တရုတ်နိုင်ငံနဲ့နမိတ်တွေတဲ့အထိထိခိုက်မှုတွေဖြစ်ခဲ့တဲ့အတွက်တရုတ်ဆိုရဘက်ကတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေဂျင်စီပြင်းပြတဲ့တောင်းဆိုမှုကြောင့်ရက်ဆဲတာဖြစ်တယ်လို့လည်း MNDAA ကိုကန့်တပ်ဖက်ကကြေညာချက်ထည့်ထည့်သွင်းခဲ့ပါတယ်အခုလိုမျိုးကိုကန့်တပ်ဖက်ကတစ်ဖက်သက်စစ်ရက်ဆဲမှုအပေါ်ကိုလည်းတရုတ်ဆိုရကကြိုဆိုကြောင်းနဲ့နယ်စပ်ဒေသတည်ငြိမ်အေဂျင်စီပြီးတော့ပုံမှန်အခြေအနေပြန်ရောက်စေရေးပဋိပက္ခတွေကိုအဆုံးသတ်ဖို့နှစ်ဖက်တွေ့ဆုံစကားပြောကြပါလို့လည်းတရုတ်ဘက်ကတိုက်တွန်းခဲ့ပါတယ်ဒီလိုမျိုးတရုတ်ဆိုရဘက်ကတိုက်တွန်းနေချိန်မှာပဲအခုလိုကိုကန့်တပ်တွေကိုအစိုးရတပ်ဖက်ကတိုက်ခိုက်နေတဲ့အပေါ်မှာတရုတ်နိုင်ငံအခြေစိုက်မြမစီရေးအကဲခတ်ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်ဒီမှာကြည့်တာတော့ဟိုဗမာတပ်မတော်ဘက်ကစစ်အေးချင်မုံမရပါဘူးညီညာရေးရချင်မုံမရပါဘူးဒါကြောင့်မို့သူတို့ကစစ်မီးတွေကိုတကွက်ပြီးတကွက်ပေါ်နေတာကိုကန့်ဘက်ကတော့သူတို့ရဲ့ရည်ရွယ်ချက်ကအဲသူတို့အနေနဲ့နိုင်ငံရေးနေရာလေးတနေရာပြန်ရဖို့ပဲစဉ်းစားတာဖြစ်တာ哦ဒါကြောင့်မို့သူတို့တစ်ဖက်ကစစ်ရဆေးရေးတွေဘာတွေလုပ်တာလဲသူတို့ပြောတဲ့တိုင်းမလေးတရုတ်ပြည်ရဲ့ဖီအားလည်းပါတာပေါ့အဲ့ဒါကြောင့်လုတ်တာဒါမဲ့ဗမာအစိုးရဗမာတပ်မတော်ကတော့ပြည်တွင်းစစ်နယ်ပဲသူတို့ကဒီလိုပဲဆက်သွားကြတယ်နဲ့တူပါတယ်ဒါကြောင့်မို့ပြန်ပြီးတော့ရန်ဆတာပဲနဲ့တူပါတယ်တရုတ်ပြည်ဘက်ကတော့သူ့ဘက်ကိုဝင်မလာရင်ပြီးတာပဲလေဗမာပြည်ရဲ့ပြည်တွင်းစစ်အခြေအနေကသူ့ဘက်ဖိတ်ဆင်ကြမလာရင်ပြီးတာပဲဒီတော့လည်းသူကတော်တော်ပြင်းပြင်းထန်ထန်လှုပ်ထားပြီးပါပြီအဲ့ဒါကြောင့်ဆိုပြည်တွင်းရေးဝင်မဆွေရေးတို့ဘာတို့ညာတို့ကလည်းရှိသေးတဲ့အတွက်သူတို့တကယ်ပို့ပြီးပါဝင်လာနိုင်တယ်လို့တော့သိလောလောဆယ်ပါပေါ့မထင်ရသေးပါ
မြမအစိုးရဘက်ကတော့ကိုကန့်တပ်ဖက်ကတဖက်သက်အပြစ်ရဲ့ကြေညာချက်ပေါ်မှာစောင့်ကြည့်နေစေဖြစ်ပါတယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာပဲအခုလိုကိုကန့်တပ်ကိုမြမစစ်တပ်ဘက်ကစစ်ရေးနဲ့တုံ့ပြန်မှုပြုတာကတော့နယ်မြေတည်ငြိမ်အေဂျင်စီအစိုးရဘက်ကလိုလားပုံမရဘူးလို့ကိုကန့်တပ်ဘက်ကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်ခံစားရတာပေါ့ဗျာစိတ်မကောင်းဘူးဗျာဆိုတော့ကျွန်တော်လည်းကြေညာပြီးသားပါနောက်ပြီးတော့ကျွန်တော်တုံ့ပြန်မှုပေးတဲ့အချိန်မှာတို့ကဒီစီရင်နဲ့တုံ့ပြန်တာကိုပဲကျွန်တော်နားလည်ပါတယ်အပြုတ်ဆိုင်မယ်ခြေမုံးမယ်အဲ့လိုပဲစ ွဲကန်နေတော့နေမှာပါ။ကျွန်တော်အနေနဲ့ကတော့ကုကူကာခွေလာတော့ကျွန်တော်ပြုလို့ရမှာပါ။ဒါပေမဲ့ဒီဗမာတပ်မတော်ဖက်နေလို့ထိုးစစ်မဆင်မှုဆိုရင်တော့ကောင်းတာပေါ့ဗျာ။ပြီးတော့ဒီစေတခဒုက္ခရောက်နေတဲ့အတွက်ကျွန်တော်ကြည့်ပြီးတော့ကျွန်တော်ကြင်ရတာဖြစ်ပါတဖက်ကအဲ့လို response အဲ့လိုမလာဘူးခင်ဗျာတို့ကစီနေပဲနဲ့လာပါတယ်ခင်ဗျာ
အခုလိုကိုကန့်ဒေတာတွေမှာကိုကန့်တက်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေချိန်မှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်အနောက်တောင်ဘက်ဝှေ့အားကျေးရွာအုပ်စုတွေအခြေချနေတဲ့ UWSA တပ်ဖွဲ့နဲ့အစိုးရလက်အောက်ခံနေကြားဆောင်တက်လာဟုဖွဲ့တို့ကြားဂျွန်လ17ရက်နေ့ညနေပိုင်းကနေစလို့ကရုတ်ချင်းတိစောက်မှုနဲ့ပတ်သက်ပြီးနှစ်ဖက်တပ်တွေတက်ဖြန့်ချအသင့်နေရာယူထားပြီးတော့တင်းမာမှုတွေဖြစ်နေပါတယ်ဒါဟာဝါတပ်ဖွဲ့တွေနဲ့အစိုးရတက်ကြားတိုက်ခိုးထုတ်မှုနဲ့စီးရဲတက်မှာမှုဖြစ်ပြီးတဲ့နောက်ဒုတိယအကြိမ်ထိတိုက်တွေ့တာဖြစ်ပါတယ်။ဒါကြောင့်မိုင်းတုံနဲ့ပုံပါကျင်ဒေသတွေမှာဒေသခံပြည်သူတွေကိုခရီးသွားလာမှုဆိုင်ရာတတိထားကြဖို့တတိပေးချက်တွေပြုလုပ်နေတယ်လို့သိရပါတယ်။အခုလိုမျိုးကိုကန်ဝါတပ်တွေနဲ့မြန်မာအစိုးရတက်ကြားစီးရဲတက်မှာမှုတွေဖြစ်နေတဲ့အပေါ်မှာဒေသရင်းတည်ငြိမ်ရေးနဲ့အသက်အန္တရာယ်လုံခြုံရေးဒေသခံပြည်သူတွေကစိုးရိမ်နေကြတယ်လို့သိရပါတယ်ရှင်။
မဆုမွန်ပြောပြသွားတာပါအခုတော့နောက်သတင်းတစ်ပုတ်အနေနဲ့အားကစားသတင်းကိုနားဆင်ရမှာပါအရှိတောင်အာရှကျွန်းဆွယ်အားကစားပွဲစီးဂိမ်းမှာအသက်23နှစ်အောက်မြန်မာဘောလုံးအသင်းကဗီယက်နမ်အသင်းကိုအကြိုဘောလုပွဲမှာအနိုင်ရပြီးဘောလုပွဲတက်သွားပြီဖြစ်ပါတယ်ဒီကနေ့မှာပဲအကြိုဘောလုကြမဲ့ထိုင်းအသင်းနဲ့အင်ဒိုနီးရှားအသင်းတို့အထက်ကနိုင်တဲ့အသင်းနဲ့ဘောလုရမှာဖြစ်ပါတယ်မြန်မာအသင်းရဲ့ခြေစွမ်းနဲ့ဘောလုပွဲသုံးသက်ချက်ကိုတော့မတင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ဒီနေ့ညနေခင်းစင်ကာပူအမျိုးသားအားကစားခွင့်မှာကျင်းပခဲ့တဲ့မြန်မာ U23 နဲ့ BNN U23 အသင်းတို့ရဲ့အချိုးဘူးလူပွဲမှာတော့မြန်မာတို့ကနှစ်ဂိုးတစ်ဂိုးနဲ့အနိုင်ရဘူးလူပွဲတက်သွားပြီဖြစ်ပါတယ်ပထမပိုင်း39မိနစ်မှာမြန်မာအသင်းပြစ်ဒဏ်ဘောရပြီးကျောနံပါတ်5စီတူအောင်ကပထမဦးဆုံးဦးဆောင်ဂိုးကိုသွင်းယူနိုင်ခဲ့တာဖြစ်ပါတယ်82မိနစ်အရောက်မှာတော့ BNN အသင်းရဲ့နံပါတ်25ဘိုဟူထန်ကခြေပါဂိုးကိုသွင်းယူခဲ့တာကြောင့်နှစ်ဖက်တို့တရေဖြစ်ခဲ့ပါတယ်။ဂိုးသွင်းပြီးချိန်မှာတော့ဗီယက်နမ်အသင်းရဲ့နံပါတ်25ဘိုဟူထန်ကခြေထဲမှာထည့်လာတဲ့ဗီယက်နမ်နိုင်ငံတော်အလံကိုထုတ်ပြီးအောင်ပွဲခံခဲ့တာကြောင့်လေမကြုံစဘူးထူးခဲ့တဲ့အောင်ပွဲခံနီးဆိုပြီးနိုင်ငံတကာသတင်းတွေထဲမှာရောဘောလုံးပွဲကြီးပရိသတ်ထဲမှာပါပြောစရာဖြစ်ခဲ့ပါတယ်။ဗီယက်နမ်တို့ခြေပါဂိုးသွင်းပြီး10မိနစ်အကြာမှာတော့မြန်မာအသင်းဘက်ကနံပါတ်8နေလင်းထွန်းကမြန်မာအသင်းရဲ့အောင်ပွဲကိုဆောင်ကျင်းနိုင်ခဲ့တဲ့ဒုတိယဂိုးကိုသွင်းယူပေးနိုင်ခဲ့ပြီးမြန်မာအသင်းက2ဂိုးတကူနဲ့အနိုင်ရပြီးဘောလုံးပွဲကိုတက်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာပဲတစ်ဖက်ကထိုင်းနဲ့အင်ဒိုနီးရှားတို့စင်ကာပူအမျိုးသားအားကစားခွင့်မှာအကြိုဘောလုံးကြမှာဖြစ်ပြီးဒီကအနိုင်ရလာတဲ့အသင်းနဲ့မြန်မာအသင်းတို့ဒီလ15ရက်နေ့မှာဘောလုံးရမှာဖြစ်ပါတယ်။အများစုကတော့ထိုင်းအသင်းအနိုင်ရမယ်လို့ခန့်မှန်းထားကြတာပါ။မြန်မာတို့အနေနဲ့ထိုင်းနဲ့ခြေစမ်းပွဲမှာရှုံးနိမ့်ထားတာကြောင့်လာမယ့်ဘောလုံးပွဲမှာမြန်မာဘက်ကဘာတွေသတိထားဖို့လိုသလဲဆိုတာကိုတော့ဘောလုံးနီးပြဟောင်းလဲဖြစ်လက်ရှိဘောလုံးအဖွဲ့ချုပ်မှာတာဝန်ထမ်းဆောင်နေသူလဲဖြစ်သူဦးခင်မောင်ခိုင်ကအခုလိုဆိုပါတယ
်အခုဗမာအသင်းကစားနေတာကစားနေတဲ့ပုံစံတိတ်ကောင်းတယ်သူကလိုက်ဖြစ်တဲ့အတွက်ဟိုဘက်အသင်းတစ်ဖက်အသင်းသားတွေဖြစ်ပြတ်သွားတယ်ဗီယက်နမ်ကမှခြေကုန်လက်ပန်းကျသွားသေးရတယ်အော်ထိုင်းကလည်းဒီပုံစံနဲ့ကစားရင်ကျွန်တော်တို့ကြောက်စရာမလိုဘူးလို့ကျွန်တော်ယူဆတယ်
အားကစားကလောင်ရှင်ဦးချေဝင်းမောင်ကတော့မြန်မာအသင်းအနေနဲ့စိတ်ဓာတ်အင်အားကောင်းကောင်းနဲ့ဆက်လက်ကစားသွားမယ်ဆိုရင်ထိုင်းအသင်းဖြစ်စေအင်ဒိုနီးရှားကိုဖြစ်စေကောင်းကောင်းရင်ဆိုင်နိုင်မယ်လို့သူကရှုမြင်တဲ့အကြောင်းပြောပါတယ
်အခုမှတ်တာပြောရမယ်ဆိုလို့ရှိရင်တော့ထိုင်းနဲ့ထိုင်းကတော့လက်ရှိချန်ပီယံလည်းဖြစ်တယ်နောက်တစ်ခါကျွန်တော်တို့ဒီကြိုက်ပွဲမတိုင်ခင်ကျွန်တော်တို့ဒီအခု23တဲကထိုင်းမှာထိုင်းပင်းနဲ့ခြေစမ်းတော့ကျွန်တော်တို့ကသူတို့အသေးကိုရှုံးထားတယ်ခင်ဗျာဆုံးသားတော့ဘာပြောနီးပြဆရာကအခုတကယ်ပြန်ဖြည့်မယ်ဆိုလို့ရှိရင်တော့အိုင်းကိုဘလို့ကစားရမယ်ဆိုတဲ့နီးပြဟာချမှတ်ပြီးတော့ကစားမယ်ထင်တယ်အဲ့တော့ပေးကြတာတခုတော့ထိုင်းနဲ့တွေ့ကျွန်တော်တို့အတွက်ကတော့တိတ်မလဲပါဘူးအိုင်းကကျွန်တော်တို့တက်ပိုကောင်းပါတယ်ဒါပေမဲ့လည်းအဲကျွန်တော်တို့နီးပြပေါ့နော်ပြောရတော့ဒီလိုပါခြေစမ်းပွဲမှာလည်းတွေ့တာလည်းအခြေအနေကိုလည်းသူကပိုသုံးသပ်မိထားတယ်ဆိုတော့နီးပြရဲ့နီးပြဟာအတိုင်းကြောင်းလဲကစားမစင်တော့ထိုင်းကိုကျွန်တော်တို့ခံကစားနိုင်တယ်လို့လည်းထင်ပါတယ်
စင်ကာပူမှာကျင်းပနေတဲ့28ချိန်မြောက်အရှိတောင်အာရှကျွန်းဆွယ်အောက်စကကစားပွဲမှာစင်ကာပူမှာကျင်းပနေတဲ့28ချိန်မြောက်အရှိတောင်အာရှကျွန်းဆွယ်အားကစားပွဲမှာမြန်မာဘောလုံးအသစ်အောင်ပွဲတွေအဆင့်ဆင့်ရရှိခဲ့တယ်လို့မြန်မာပြည်သက်ရဲ့အားပေးမှုကလည်းအကျင့်အနေဖြစ်လာခဲ့ပါတယ်စင်ကာပူကဘောလုံးခွင်ထဲမှာမြန်မာပြည်သက်ကွင်းလုံးပြည်နေပါအားပေးနေကြတယ်လို့မြန်မာနိုင်ငံတွင်းရန်ကုန်မန္တလေးတို့လိုမြို့ကြီးတွေမှာလည်း ဘောလုံးပြိသက်တွေစုဝေးပြီးအခြေအနေကိုအားပေးကြည့်ရှုနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဘောလုံးပွဲကျင်ညာပေးနေသူတွေအပေါ်မှာတော့မချင်မရဲဖြစ်နေကြရတာဘာကြောင့်ပါလဲ
။အခုပြောနေတဲ့ commentator တွေပေါ့နော်။ commentator တွေကသူတို့ကဒီဘောလုံးပွဲတစ်ပွဲကိုဘယ်လိုပြောရမလဲဆိုတဲ့သဘောတရားကိုသူတို့တိပုံမရဘူး။ဒီဘောလုံးပွဲ commentator နဲ့မတူဘဲနဲ့ဟိုဘောလုံးပွဲအားပေးတဲ့လူတယောက်ပြောတယ်လို့ပြောနေတယ်။တကယ်တမ်းကျတော့ commentator ဆိုတာသူကဟိုမီဒီယာတယောက်ပဲလေ journalist တယောက်ပဲဒီလည်းပဲသူကဒီဟိုဘောလုံးပွဲတစ်ပွဲပြောတော့မှဆိုရင်အလဲရနေပဲပြောရမယ်။အဲဘသူကတာဝါပြီဘသူကကိုကကိုအတင်းဒီလိုမျိုးပြောလို့မရအောင်သူကနံပါတ်1ချက်က fair ဖြစ်အောင်ပြောရမယ်အနေထားရှိတယ်။ကမ္ဘာပေါ်မှာဥပမာ Premier League တို့ဟလာဥရောပ League တွေမှာလည်းပြောနေတဲ့ commentator တွေရှိတယ်။သူတို့ကတစ်ဖက်တည်းကိုနင်းပြီးတော့ up ကိုပြောနေတာဆိုတော့မရှိပါဘူး။
မြန်မာဘောလုံးတင်ဟာရှစ်တောင်အားရှာကျွန်းဆွယ်အားကစားပြိုင်ပွဲစီးကိန်းမှာ1965ခုနှစ်ကနေ1983ခုနှစ်အထိ9နှစ်ဆက်တိုက်ဘောလုံးဘိုးဆွဲခဲ့ပူတာဖြစ်ပါလေ။ဒါပေမဲ့လည်းဒီဘက်နောက်ပိုင်းမှာတော့ဘိုးမဆွဲနိုင်ခဲ့တာကြားခဲ့ပြီးဖြစ်ပါလေ။1993ခုနှစ်မှာတစ်ကြိမ်နဲ့2008ခုနှစ်တော့မှာတစ်ကြိမ်ဘိုးလူပွဲအထိတက်ခဲ့ပြီးမယ်လေ။နှစ်ကြိမ်စလုံးထိုင်းအသင်းကိုရှုံးနိမ့်ခဲ့ရတာဖြစ်တာကြောင့်ဒီတစ်ကြိမ်မှာတော့မြန်မာတို့စီကိန်းဖလားအင်ကိုတဲလာနိုင်လိမ့်မလားလို့မြန်မာပြည်သက်တို့မျှော်လင့်နေကြတာဖြစ်ပါတယ်ရှင
်။ပေါ်စီမုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းတရားကိုကြံ့ခိုင်ရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းစောကတင်သွင်းပြီးတော့မူကြမ်းကိုတော့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ရီထံကိုဖြန့်ဝေလိုက်ပြီးဖြစ်ပါတယ်။ဒီမူကြမ်းထဲမှာပါဝင်တဲ့အချက်လက်တွေဟာအများပြည်သူယူဆမျှော်လင့်သလိုဖြစ်လာပါသလား။နောက်ဖွဲ့စည်းပုံပြုပြင်ပြောင်းလဲလှုပ်ရှားတောင်းဆိုကြသူတွေရဲ့အလို့သဘောနဲ့ရောညီရလား။စတဲ့မိကုန်းတွေကိုအခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မေးမြန်းလိုတာဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825954ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ရမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့ညဘက်ထုတ်လွှင့်မဲ့တိုင်းရည်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအမျိုးသမီးနဲ့မိန်းကလေးတွေကိုကျန်းမာရေးနဲ့ပညာရေးကိစ္စတွေကိုအောင်မြင်စွာဆောင်ရွက်ပေးနိုင်ခဲ့တယ်လို့ဆိုပေမဲ့အသက်မပြည့်ထိန်းမြားလက်ထက်မှုနှုန်းကတော့ကမ္ဘာပေါ်မှာစတုထအဆင့်အမြင့်မားဆုံးရှိနေပါတယ်။အစိုးရကိုယ်တိုင်လည်းမိန်းကလေးတွေကိုအသက်16နှစ်မှာလက်ထက်ထိန်းမြားခွင့်ပြုဖို့လိုလားနေကြတယ်လို့ဆိုပြီးဒါကာမြို့ကနေအေမီယီကသတင်းပေးပို့ထားတာကိုဦးဆံမိုးဝေကတင်ပြပေးပါလိမ့်မယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍမှာတိုးတက်မှုတွေရှိနေတယ်ဆိုပေမဲ့မိန်းကလေးတွေရဲ့ထိမ်းမြားလက်ထက်ခွင့်ကိုအသက်16နှစ်ကနေ16နှစ်ကိုလျှော့ချတက်မှတ်လိုက်တာဟာတော်တော်ဆိုးရွားတဲ့ဆုပ်ယုပ်မှုတစ်ခုဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ထိမ်းမြားလက်ထက်ခွင့်တရားဝင်ခွင့်ပြုတဲ့အသက်ဟာ16နှစ်မှာဆက်လက်ထားရှိတယ်ဆိုပေမဲ့မိဘတွေဒါမှမဟုတ်ဥပဒေအရသဘောတူညီခွင့်ပြုလို့ပဲဖြစ်ဖြစ်မမျှော်လင့်မစီစဉ်ထားပဲကိုဝင်ရှိခဲ့မယ်ဆိုရင်အသက်16နှစ်အရွယ်မှာထိမ်းမြားလက်ထက်ခွင့်ပြုမယ်ဆိုတဲ့ပြဋ္ဌာန်းချက်အစ်စ်မှာထည့်သွင်းပြီးတော့သတ်မှတ်ပေးခဲ့ပါတယ်။စီရနာအလျောက်လှုပ်ဆောင်နေတဲ့ကလေးဆောင်လျှောက်ကာကွယ်ရေးအဖွဲ့ Plan International Bangladesh အဖွဲ့ကပြောတာကတော့သတ်မှတ်ချက်အစ်စ်ဟာအခြေခံအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအသက်အရွယ်မပြည့်သေးချိန်မှာထိမ်းမြားလက်ထက်မှုကိုဆက်ပြီးတော့ခွင့်ပြုတာဖြစ်တယ်လို့ကလေးတွေအတွက်လည်းအန္တရာယ်ရှိစေတယ်လို့ဆိုပါတယ်။2014ခုနှစ်လန်ဒန်မှာကျင်းပခဲ့တဲ့မိန်းကလေးငယ်များဆိုင်ရာထိပ်သီးညီလာခံမှာဝန်ကြီးချုပ်ရှိတ်ဟာစီနာပေးခဲ့တဲ့ဂတိကဝတ်တွေနဲ့အခုပြုတ်လွက်တဲ့အဆိုပြုမှုကြားမှာလူခွင့်ရေးလှုပ်ရှားတက်ကြွသူတွေနဲ့တခြားအကျိုးဆောင်တွေအတွက်အုံနောက်၆ဆီဟာဖြစ်စေခဲ့ပါတယ်။အခုပြုတ်လွက်တဲ့အဆိုပြုချက်မှာအမျိုးသားတွေရဲ့ထိမ်းမြားလက်ထက်ခွင့်ကိုအသက်22နှစ်ကနေ18နှစ်ထိချပေးခဲ့ပါတယ်။ဟေတာဘာဟာ HRW လူခွင့်ရေးအဖွဲ့ကြီးရဲ့ထိပ်တန်းသုတေသနပညာရှင်ဖြစ်ပါတယ်။
So it's really shocking, honestly, that Bangladesh would look at going backwards and moving away from complying with international standards and international law. And this change is likely to have real direct harmful effects on girls.
နိုင်ငံတကာဥပဒေတွေနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီပဲပြုလုပ်လိုက်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ခေတ်နောက်ပြန်ဆွဲတဲ့လုပ်ရဟာတော်တော်အံ့အားသင့်စရာကောင်းပါတယ်။ဒီဥပဒေဟာမိန်းကလေးတွေအပေါ်တိုက်ရိုက်ထိခိုက်မှုရှိစေတယ်လို့မိန်းကလေးတွေရဲ့မိဘတွေကလည်းအသက်မပြည့်ပဲလက်ထက်လဲဘာမှပြဿနာမရှိဘူးလို့ပြောလိုက်တယ်လို့ထင်နေပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကမိန်းကလေးတွေအသက်ရဲ့29ရာခိုင်နှုန်းဟာအသက်15နှစ်မတိုင်ခင်မှာထိမ်းမြားလက်ထက်ကျတယ်လို့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်။ အသက်၁၈နှစ်မတိုင်ခင်အိမ်အောင်ပြုကြသူတွေရဲ့မှတ်တမ်းကိုကြည့်မယ်ဆိုရင်နိုင်ဂျာ၊ချတ်နဲ့ဗဟုအာဖရိကသမ္မတနိုင်ငံတွေရဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံလိုက်နေတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအမျိုးသမီးတွေက64ရာခိုင်နှုန်းဟာအသက်၁၈နှစ်မတိုင်ခင်မှာအိမ်အောင်ပြုကြတယ်လို့ Plan International Public Health Institution အဖွဲ့ရဲ့မှတ်တမ်းတွေအရသိရပါတယ်။အစိုးရရဲ့အခုလိုအဆိုပြုချက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပုံရိပ်ကိုပုံမိုးပြီးတော့ဆိုးရွားစေတယ်လို့ HRW အဖွဲ့ကဘာကပြောဆိုပါတယ်။အရွယ်မတိုင်ခင်စောစောလက်ထက်ထိမ်းများတာဟာကိုဝင်ဆောင်စဉ်တည်ဆုံးမှုနဲ့မိန်းကလေးတွေစောစောကြောင်းထွက်ရလို့ပညာရေးနှင်းကြတဲ့နှုံနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။အသက်20ကနေ24နှစ်အတွင်းမျိုးသမီးတွေမီးဖွားစဉ်တည်ဆုံးရတဲ့နှုံထက်အသက်10နှစ်ကနေ14နှစ်အတွင်းမိန်းကလေးတွေမီးဖွားစဉ်မှာတည်ဆုံးရတဲ့နှုံကငါးဆပိုတယ်ဆိုပြီးတော့ကျန်းမာရေးသုတေသနပြုလုပ်သူတွေကတွေ့ရှိထားကြပါတယ်။ဒါပေမဲ့ဒေတာတွေစာတောင်တစ်ခုမှာဖော်ပြထားတဲ့အာရှလူဦးရေဆိုင်ရာတွေ့ရှိချက်မှတ်တမ်းတွေအရဘင်္ဂလားဒေ့ရှ်နိုင်ငံအလဲဘဲကအမျိုးသမီး1966ယောက်ကိုလေ့လာကြည့်ရမှာ56ရာခိုင်နှုန်းဟာအသက်ကို2နှစ်လောက်လျှော့ပြီးတော့ပြောထားတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒီလိုလုပ်ရတဲ့အကြောင်းကလည်းမိန်းကလေးရဲ့အသက်ကြီးရင်သရူသမီးကနေသရူသားဘက်ကိုတင်တောင်းတဲ့နေရာမှာပေးရတဲ့တန်ဖိုးမြင့်သွားတာကြောင့်အသက်ကိုလျှော့ပြီးတော့လိမ့်နေပြောဆိုပုံရတယ်လို့စာဆောင်ကထောက်ပြထားပါတယ်။အဲ့ဒီစာတော်မှာအဓိကရေးသားသူတူဦးဖြစ်တဲ့ဒေါက်တာပီတာကင်စထရစ်ဖီးကတော့စောစည်းစွာထိမ်းမြားလက်ထပ်မှုနဲ့ဆင်းရဲမှုကြောင့်ဘေးကင်းလုံခြုံမှုမရှိတာတွေကအဓိကပြဿနာတွေဖြစ်တယ်လို့ပြောပါတယ
် It doesn't change the fact that large numbers of women are still marrying too young. One of the reasons is the declining or deteriorating security.
စောစည်းစည်းငငယ်ရွယ်ရွယ်နဲ့မိန်းကလေးတွေအရေးအတွက်များပြနေတဲ့အနေအထားကမပြောင်းသေးပါဘူး။ဒီထက်ကတစ်ချက်ကတော့မိန်းကလေးတွေမှာလုံခြုံမှုရှိရေးဆိုတဲ့အကြောင်းပြချက်တည်းရလဲပါဝင်ပါတယ်။အစိုးရအနေနဲ့အကြောင်းနေစဉ်ငယ်ရွယ်တဲ့မိန်းကလေးတွေရဲ့လုံခြုံရေးကိုအာမခံမှုပေးဖို့လိုပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရွယ်မြောက်ခင်ထိမြလက်ထက်တဲ့နှုံးဟာများပြားနေပြီးဒီကိစ္စကိုဖြေရှင်းဖို့လိုအပ်နေတယ်လို့ဆိုကြောင်းပါခင်ဗျာ
။ဥဆမ်မိုဝေပြောပြသွားတာပါ။ဒီညနေခင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကကြေညာပေးပါမယ်ရှင်။
American Guantanamo အခြေစခန်းမှာထိန်းသိမ်းခံထားရတဲ့ရင်းမှန်လူမျိုး6ယောက်ဟာသူတို့အခြေချနေထိုင်ဖို့လက်ခံသဘောတူထားတဲ့အိုမန်နိုင်ငံစီကိုဒီကနေ့စနေနေ့မှာရောက်သွားကြပါပြီ။နှစ်တော်တော်ကြာကြာလေးကသူတို့ကိုပြန်လွှတ်ပေးဖို့ဖြစ်ပေမဲ့ရင်းမှန်နိုင်ငံမှာတည်ငြိမ်မှုမရှိတဲ့အတွက်ပြန်ပြီးတော့မလွတ်နိုင်ခဲ့တာဖြစ်ပါတဲ့။ဒီနှစ်ရှည်ထိန်းသိမ်းခံထားရတဲ့ရင်းမှန်အကျဉ်းသား6ယောက်ကိုပြန်လွှတ်ပေးလိုက်တဲ့နောက် American Guantanamo အခြေစခန်းမှာထိန်းသိမ်းခံထားရသူ116ယောက်ပဲကျန်ပါတော့တယ်။American ပြည်ထောင်စု Texas ပြည်နယ်ကဒီ Dallas မြို့မှာတော့ရဲဌာနချုပ်ယုံအပေါ်အခုမနေ့အစောပိုင်းမှာပြစ်ခတ်ခံခဲ့ရပြီးတော့အခုအချိန်ထိလည်းမြို့ရင်းတဝိုက်ဒီလုံခြုံရေးစိုးရိမ်နေရဆဲဖြစ်ပါတယ်။ရဲဌာနချုပ်ယုံရှိမှာပောက်ကွဲစေနိုင်တဲ့ပစ္စည်းတွေတွေ့ခဲ့တယ်လို့ရဲဌာနချုပ်အနီးမှာပဲဒီ Vanguard တစည်းပေါ်ကတနက်သမားနဲ့ဒီတနက်သမားကနေပြီးတော့လုံခြုံရေးယူထားတဲ့ရဲတပ်ဖွဲ့ဝင်တွေအပေါ်ကိုပြစ်ခတ်ခဲ့ပါတယ်။အဲ့ဒီနောက်မှာပြစ်ခတ်တဲ့သူကအဲ့ဒီကားနဲ့ထွက်ပြေးသွားပြီးမဲ့လဲ Dallas မြို့တခြားတနေရာရောက်တော့ဒီလုံခြုံရေးတပ်ဖွဲ့တွေရဲ့ပိတ်ဆို့ခြင်းကိုခံထားရပါတယ်။အခုအတန်လွှင့်နေတဲ့အချိန်မှာအဲ့ဒီကားပေါ်ကတနက်သမားနဲ့ရဲတပ်ဖွဲ့တို့အကြားမှာဖုန်းကတဆင့်ညှိနှိုင်းပြောကြားနေတယ်လို့သာသိရပြီးတော့အသေးစိတ်ကိုတော့မသိရသေးပါဘူး။ဒီ American အစိုးရရဲ့ဝန်ထမ်းရေးရာဌာန OPM ရဲ့ဒီ Internet ကွန်ရက်ထဲကိုနောက်ထပ်ထိုးပေါက်တိုက်ခိုက်ခံခဲ့ရပုံရပါတယ်။အခုတစ်ခေါက်ထိုးပေါက်ခံရတဲ့ထဲမှာတော့ CIA ထောက်လှမ်းရေးနဲ့ NSA အမျိုးသားလုံခြုံရေးဌာနတွေအပါအဝင်အစိုးရဌာနတော်တော်များများအတွက်ထောက်လှမ်းရေးနဲ့စစ်ဝန်ထမ်းတွေကသူတို့နောက်ကျောင်းရှင်းမရှင်းစစ်ဆေးဖို့ပေးထားရတဲ့တိတ်ကိုအရေးကြီးတဲ့ကိုရေးကိုယ်တော်အချက်အလက်တွေကို hacker တွေကရယူနိုင်ခဲ့ပုံရတယ်လို့အမည်မဖော်လိုတဲ့ American တာဝန်ရှိသူတွေကပြောပါတယ်ရှင်။
သတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Joe Girl ဖြစ်ပါတယ်။ကျမနန်းလဖိုက်ပါ။တော်ရရှင်များနဲ့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.